ထိုင်းနိုင်ငံနဲ့အရှိတောင်အာရှဒေသရင်းတခြားနိုင်ငံတွေအတွက် AstraZeneca ကစမ်းသပ်နေတဲ့ COVID-19 ကာကွယ်ဆေးထုတ်လုပ်ဖြန့်ချိပေးဖို့ထိုင်းနိုင်ငံကသဘောတူလိုက်ကြောင်းတနင်္လာနေ့မှာပဲဗြိတိန်နဲ့ထိုင်းအစိုးရတို့ကကြေညာပါတယ်။ထိုင်းနိုင်ငံမှာဖြန့်ချိမဲ့ AZD1222 လို့နာမည်ပေးထားတဲ့ကာကွယ်ဆေးအရေးအတွက်ဘလောက်ထုတ်မလဲဆိုတဲ့အသေးစိတ်ကိုတော့ဘန်ကောက်အခြေစိုက်ဗြိတိန်တန်ယုံကြီးညာချက်ကဖော်ပြမထားပါဘူး။ငွေကြေးဆိုင်ရာသဘောတူညီချက်နဲ့ပတ်သက်လို့လည်းကြီးညာချက်မှာမဖော်ပြပါဘူး။ Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေစမ်းသပ်နေတဲ့အလားအလာရှိတဲ့ COVID-19 ကာကွယ်ဆေးအတွက် AstraZeneca ကကပ်ဘေးကာလအတွင်းအကျိုးအမြတ်မယူဘဲစီစဉ်ပေးမှာဖြစ်ပြီးဆေးဝါးထုတ်လုပ်ရေးစက်ရုံတွေကို CN Bioscience နဲ့အတူဆောင်ရွက်မှာဖြစ်တယ်လို့ထိုင်းပြည်သူ့ကျန်းမာရေးဝန်ကြီးဌာနရဲ့သီးခြားကြေညာချက်ကဖော်ပြပါတယ် AstraZeneca ကနည်းပညာလွှဲပြောင်းပေးမယ်လို့ခန့်မှန်းချက်နဲ့အတူပဲထိုင်းနိုင်ငံရဲ့အစားအသောက်နဲ့ဆေးဝါးကုကဲရေးဌာနရဲ့အတည်ပြုချက်ရယူပြီးနောက်ကုမ္ပဏီအနေနဲ့နောက်နှစ်နှစ်လည်ပိုင်းလောက်မှာပထမဆုံးအတုပ်ကာကွယ်ဆေးတွေထုတ်ဖို့ရည်ရွယ်ထားတယ်လို့လည်း CN Bioscience ရဲ့အကြီးအကဲစစ်တပွန်စုပီမိုကပြောပါတယ်